တနင်္လာနေ့ကသမရအင်ယူတစ်ဖက်ကလမ်းတွေပေါ်မှာလက်တဆုပ်စားလို့ရှိတဲ့လူပြူအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြစုဝေးပွဲမှာမရေမတွက်နိုင်အောင်များပြားလာတဲ့လူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်သူတွေရဲ့ဒဏ်ပြန်ဆန္ဒပြခဲ့ကြပြီးဒီဖွဲ့နှစ်ဖွဲ့ထိတ်တိုင်မတွေ့အောင်ရဲတွေကခွဲထားခဲ့ပါတယ်။မနစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဖီမှာနာဇီဆန့်ကျင်ဆန္ဒပြပွဲလို့လူအသေးဆုံးတဲ့အထိအကြမ်းဖက်မှုတွေမဖြစ်စေဖို့အတွက်ဒီနှစ်ဆန္ဒပြနေတဲ့ဝါရှင်တန်ဒီစီကလာဖိုင်ယက်ပန်းချံမှာရဲတွေကဒီဖွဲ့နှစ်ဖွဲ့ကိုကျေပြန့်တဲ့ကွက်လက်တစ်ခုနဲ့ခွဲခြားထားတာပါ။မနစ်ကပွဲမှာသူ့ကိုယ်သူနာဇီလို့ဝန်ခံခဲ့တဲ့လူတစ်ယောက်ကဆန္ဒပြပွဲအတွင်းအသက်32နှစ်အရွယ်ဒဏ်ပြန်ဆန္ဒပြသူဟေဒါဟီယာကိုကားနဲ့တိုက်တက်ခဲ့တယ်လို့အစစ်ဆွဲခံနေရပါတယ်။လူပြူတွေရဲ့ရပိုင်ခွင့်လူလူစုဝေးပွဲလို့ခေါ်ပြီးဆန္ဒပြတဲ့လက်တဆုပ်စားလူစုကမရင်ကျေးတဲ့စာရန်တွေပါတဲ့ဆိုင်မုတ်တွေအုံနှုံးတွေနဲ့ဒေါသတကြီးအဟက်ဆန္ဒပြခဲ့ကြတာပါ။ဒီအမျိုးသားရေးဝါဒီဆန္ဒပြသူအများပြားဟာသတင်းတောက်တွေအမေးကိုပြန်မဖြေကြဘဲသူတို့ရဲ့မျက်နှာတွေကိုပဝါရီအလံတွေနဲ့ကွယ်ထားတာတွေ့ရပါတယ်။တန်နင်းတွေနဲ့လူလူစုဝေးပွဲဖြစ်မြောက်ဆော်သူဂျေးဆန်ကက်စလာကတော့လူပြူရပိုင်ခွင့်လှုပ်ရှားရေးဟာအမုန်းတရားတွေအကျန်းဖက်မှုတွေဖိနှိပ်မှုတွေနဲ့တွဲနေတာပဲမဖြစ်နိုင်ဘူးလို့ပြောပါတယ်။ဒံပြန်ဆန္ဒပြသူတွေကတော့အမေရိကန်ပြည်ထောင်စုဟာလူလူစုအတွက်မဟုတ်ပဲအားလုံးအတွက်ဖြစ်ပြီးဖက်စစ်အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောပါတယ်။ရပောင်းများစွာလူမျိုးအသားရောင်ခွဲခြားမှုဆန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဖွင့်ရမ်းပြီးတော့ဆန္ဒပြကြတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နိုင်ငံအတွက်အားလုံးစီလုံးညှင်းညွတ်ကြဖို့နဲ့ခွဲခြားမှုအားလုံးနဲ့အကြမ်းဖက်မှုလုပ်ရအားလုံးကိုရှုံချကြောင်းနဲ့အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းကြဖို့သူ့ Twitter ကနေစနေနေ့ကအရေးတာပြီးဆုတောင်းပေးခဲ့ပါတယ်။